တဲ့နိုင်ငံပါရီမြို့မှာကျင်းပမယ့်အိုလံပစ်အားကစားပြိုင်ပွဲတွေဟာမြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းစီးရေးပြိပက္ခတွေကြားငြိမ်းချမ်းရေးသဘောတူညီချက်တွေရဖို့အတွက်အခါသမျှဖြစ်ဖို့မျှော်လင့်တဲ့အကြောင်းပုံရံမင်းကြီးမိန့်ကြားလိုက်ပါတယ်
။ Non dimentichiamo la martoriata Ucraina, la Palestina, Israele, Myanmar e tanti altri paesi che sono in guerra.
Ukraine, Palestine, Israel, မြန်မာနိုင်ငံနဲ့နိုင်ငံတော်တော်များများကစစ်ပွဲတွေအဆုံးသက်ရေးဆူတောင်းကြဖို့နဲ့စစ်ဟာအားလုံးအတွက်ဆုံးရှုံးမှုသာဖြစ်ကြောင်းပုံရံမင်းကြီး Francis ကမနေ့ကဗာတီကန်နန်တော်စိန့်ပီတာယဉ်ပြင်မှာမိန့်ကြားခဲ့တာပါ။ဇူလိုင်လ26ရက်နေ့ပြင်သစ်နိုင်ငံပါရီမြို့တော်စိန့်မြစ်ပေါ်မှာစတင်ဖွင့်လှစ်မဲ့အခမ်းအနားတွေကိုကမ္ဘာတွင်းကအားကစားသမား 1,500 နဲ့နိုင်ငံတကာအကြီးအကဲ100ကျော်တက်ရောက်ဖို့ရှိပါတယ်။ရှေ့အစဉ်လာရအိုလံပစ်ပွဲတော်တွေကျင်းပတာဟာစစ်မဲ့ဖြစ်ပွားနေတဲ့အချိန်အပြစ်အခက်ရက်စဲရေးသဘောတူညီချက်တွေရဖို့အခွင့်အရေးဖြစ်တယ်လို့ငြိမ်းချမ်းရေးအတွက်စစ်မှန်တဲ့ဆန္ဒကိုထုတ်ဖော်ပြသတဲ့အချိန်ခါလေးဖြစ်တဲ့အကြောင်းပုံရံမင်းကြီး Francis ကမိန့်ကြားသွားပါတယ်ရှင်။